ရုရှားနိုင်ငံမှာတော့ဒီထောင်ဒဏ်19နှစ်ချခံထားရတဲ့အတိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီအသက်48နှစ်အရွယ်မှာကွယ်လွန်သွားတယ်လို့ရုရှားအရှေ့ဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရာသီဥတုကြမ်းတမ်းတဲ့အတိုက်ဆက်ဝိုင်းထဲမှာဒေသထဲမှာတရှိပြီးတော့ရုရှားရဲ့အစိုးဆုံးအကျဉ်းထောင်တစ်ခုဖြစ်တဲ့ IK3 အကျဉ်းထောင်ထဲမှာနာဗယ်နီဟာလမ်းလျှောက်နေရင်းနဲ့လဲကျသွားရကသတိပြန်မလည်လာတော့ဘူးလို့အကျဉ်းထောင်ကသတင်းထုတ်ပြန်ပါတယ်။သူလဲကျသွားတဲ့နေရာကိုဆေးဝင်တန်းတွေချက်ချင်းသွားရကုသပေးခဲ့တယ်လို့အရေးပေါ်ဆေးရုံကခေါ်ပေးခဲ့ကြောင်းနဲ့အရေးပေါ်ကုသပေးသူတွေရောက်လာချိန်မှာတေဆုံသွားပြီလို့တီပြူချောင်းထုတ်ပြန်ချက်မှာပြောထားပါတယ်။သူဘာကြောင့်တေဆုံသွားတယ်လဲဆိုတာကိုစုံစမ်းနေတယ်လို့ရုရှားစုံစမ်းစစ်ဆေးရေးကော်မတီကလည်းပြောပါတယ်။အကျဉ်းထောင်ရှိတဲ့နေရာကိုချက်ချင်းလိုက်သွားတဲ့အကြောင်းအလက်ဆီနာဗယ်နီရဲ့ရှေ့နေကလူမှုကွန်ရက်မှာအသိပေးခဲ့ပါတယ်။နာဗယ်နီကွယ်လွန်တဲ့သတင်းကိုသမ္မတဗလာဒီမီယာပူတင်ကိုအသိပေးခဲ့ပြီးဖြစ်တယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်။အလက်ဆီနာဗယ်နီဟာသမ္မတပူတင်ကိုလူသိရှင်ကြားပြင်းပြင်းထန်ထန်ဝေဖန်သူတစ်ယောက်ဖြစ်ပါတယ်။ရုရှားအစိုးရအကြမ်းလိုက်စားမှုတွေကိုဝေဖန်ခဲ့တဲ့သူတစ်ယောက်လည်းဖြစ်ပြီးတော့သူဥဆောင်တဲ့အစိုးရဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာထောင်ထဲချီပါဝင်ခဲ့ကြပါတယ်။2020ခုနှစ်မှာအာယုံကျော်ထိခိုက်စေတဲ့ Novichok အစိတ်မိခဲ့လို့ Alexei Navalny ဂျာမနီမှာတွားရောက်ကုသမှုခံယူခဲ့ပြီးတော့2021ခုနှစ်မှာဂျာမနီကနေရုရှားအပြန်ဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။အတိုက်ခံကောင်းဆောင် Alexei Navalny တေဆုံးမှုဟာအားလုံးအတွက်ခြေကွဲစရာဖြစ်တယ်လို့ရုရှားလူ့အခွင့်အရေးတက်ကြွလှုပ်ရှားသူ Oleg Orlov ကပြောကြားပါတယ်။ Navalny တေဆုံးမှုအတွက်ရုရှားမှာတာဝန်ရှိတယ်လို့ American နိုင်ငံသားဝန်ကြီး Anthony Blinken ကလည်းပြောကြားခဲ့ပါတယ်။သူတေဆုံးမှုဟာရုရှားပြည်သူတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဗြိတိန်အပါအဝင်ဥရောပခေါင်းဆောင်တွေကလည်းတုံ့ပြန်ခဲ့ကြပါတယ်။ Alexei Navalny ဘာကြောင့်တေဆုံးနေဆိုတဲ့မေးခွန်းကိုရုရှားဖြေဆိုရမယ့်တာဝန်ရှိတယ်လို့ NATO တပ်ဖွဲ့အတွင်းမှူးချုပ် Jens Stoltenberg ကလည်းပြောကြားခဲ့ပါတယ်ရှင်။